လစ်လက်နေတဲ့အေယာရီတိုင်းဒေသကြီးဝန်ကြီးချုပ်ရာထူးအတွက်မြန်အောင်မြို့နယ်မဲဆန္ဒနယ်အမှတ်1ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးလောင်မိုးအောင်ကိုဝန်ကြီးချုပ်အနေနဲ့ခန့်အပ်တာဝန်ပေးလိုက်ပြီးဖြစ်ပါတယ်။လာမယ့်ဇွန်လ23ရက်နေ့မှာကျန်းသစ္စာကျင်းဆိုပြီးတာဝန်ထမ်းဆောင်တော့မဲ့ဝန်ကြီးချုပ်တစ်ကစိုက်ပျိုးရေးကဏ္ဍကိုမြှင့်တင်ပြီးအေယာရီတိုင်းရဲ့စီးပွားရေးကိုတိုးတက်အောင်လုပ်မယ်လို့လည်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မင်းခါကပေးပို့ထားပါတယ်ရှင်
။ဒီကနေ့အေယာရီတိုင်းဒေသကြီးလွှတ်တော်မှာမြောင်မြို့နယ်အမတ်ဦးလာမိုးအောင်ကိုကန့်ကွက်သူမရှိရမို့အေယာဝတီတိုင်းဒေသကြီးဝန်ကြီးချုပ်အသစ်ခန့်အပ်ဖို့သဘောတူညီလိုက်ပြီးဖြစ်ပါတယ်။အေယာဝတီတိုင်းဝန်ကြီးချုပ်အနေနဲ့၃နှစ်ကြာတာဝန်ယူမဲ့ဝန်ကြီးချုပ်အသစ်ဦးလာမိုးအောင်ကစိုက်ပျိုးရေးကဏ္ဍကိုမြှင့်တင်ပြီးအေယာဝတီတိုင်းရဲ့စီးပွားရေးကိုတိုးတက်အောင်လုပ်မယ်လို့ရည်ရွယ်ထားကြောင်း VOA ကိုအခုလိုပြောပြလာခဲ့ပါတယ်
။လက်ရှိကြည့်ရပြီးကြည့်တဲ့အခါမှာကျွန်တော်ဒီအေယာတိုင်းရဲ့စီးပွားရေးတိုးတက်အောင်ကျွန်တော်ညီလို့ဘာလို့လဲကျွန်တော်တွေးထားလဲဆိုတော့အများကြီးလေသမားတွေဖြစ်တယ်လေဒီအများကြီးရှိတယ်နေရာမီဒီအများကြီးဖြစ်တယ်အဲ့ဒီကောင်ကစပြီးအလိုတူလုပ်မယ်ဆိုရင်စီဝါရီတုတ်တဲ့ဘုရားနေမြန်မယ်လို့ကျွန်တော်ယူဆတယ်ခဲ့အဲ့ကောင်ကကျွန်တော်တော့တယ်ဥစားပေးမယ်မူဝါဒဘာညာတွေကြတော့ကျွန်တော်တိုင်းစင်ဖြစ်တယ်လို့ပြည်တော်စုကချမှာပေါ့နော်ချပြီးရတယ်ကောင်းတယ်ကောင်းတာကိုလက်တွေ့ကြကြတိုက်တိုင်းသူတို့မလုပ်နိုင်တဲ့ကမ္ဘာတော့အဆင်မပြေဘူးအဲ့တော့မူဝါဒကိုလည်းတကယ်မှလုပ်မယ်နီးပညာကိုလည်းပွင့်မယ်နီးပညာကိုလည်းတိုးတက်အောင်လုပ်မယ်ဒီကနီးပညာအဲအားနည်းချက်ကြောင့်အခုလို
ဦးလာမိုးအောင်ရဲ့မွေးရဇာတိဟာမြန်အောင်မြို့နယ်ဖြစ်ပြီးစိုက်ပျိုးရေးဆိုင်ရာဘွဲ့ရရှိထားသူဖြစ်ပါတယ်။တိုင်းဒေသကြီးလွတ်တော်မှာတိုင်းဒေသကြီးလွတ်တော်အမတ်အနေနဲ့တိုင်းဒေသကြီးလွတ်တော်ရဲ့စိုက်ပျိုးမွေးမြူရေးဆယ်မြောင်းနဲ့တယင်းဇာတရေးရာကော်မတီအတွင်းရင်မူလူမှုရေးပညာရေးကျန်းမာရေးနဲ့သဘာဝဘေးအန္တရာယ်ကာကွယ်ရေးကော်မတီဝင်အတယောက်အနေနဲ့တာဝန်ယူခဲ့ပူသူတဦးလည်းဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်အသစ်နဲ့အတူစိုက်ပျိုးမွေးမြူရေးဆယ်မြောင်းနဲ့တယန်ဇာတကော်မတီမှာတာဝန်ယူခဲ့ဘူးတဲ့ပြည်အောင်စုတန်းခိုင်ရင်နဲ့ဖွံ့ဖြိုးရေးအသင်းကဒေါက်တာစိုးသိန်းကတော့အစ်စ်တက်လာမဲ့ဝန်ကြီးချုပ်နဲ့ပတ်သက်လို့အခုလိုမှတ်ချက်ပေးပြောဆိုခဲ့ပါတယ်
။သူကခုနကစိုက်ပျိုးရေးပညာရှင်ပေါ့တီးရတဲ့ရည်ရည်ရတဲ့အနေထားကတော့ဟိုရိုးတာပေါ့နော်ယူသားပါတယ်။ဝန်ကြီးချုပ်အနေနဲ့ဆက်ဆောင်နိုင်ရှိမရှိဆိုတာကတော့ဆက်ပြီးကြည့်ရမယ့်သဘောတော့ရှိပါတယ်။ဒါကြောင့်လည်းဆိုတော့ဒီဝင်းချုပ်တောင်ရကြီးကကြီးမားတယ်ပေါ့လေတိုးတော့သူအသက်အရွယ်ဒီ53နှစ်လောက်ပဲရှိသေးတယ်။ကျမတန်ဆွမ်းတယ်ကျစိတ်ပြေးပညာရှင်ဖြစ်တဲ့ကြောင့်ဒီအတိုင်းမှလည်းခုနကစိတ်ပြေးနဲ့ငါလုပ်ငန်းပြဿနာတွေပဲအဓိကရှိတာလေအဲ့တော့ဆရာတို့ကတည်တဲ့အနေထားကတော့ဘာပြောပါအခက်ခဲလေးဆိုရှိကောင်းရှိမယ်ဒါပေမဲ့ရင်ဆိုင်ကျော်လွှားနိုင်မယ်လို့တော့ယူဆပါတယ
်လာမယ့်နှစ်တွေမှာစိုက်ပျိုးရေးကဏ္ဍတမှုထူးခြားတိုးတက်အောင်လှုပ်ဆောင်ဖို့စိတ်ကူးထားတဲ့ဝန်ကြီးချုပ်တဲ့ဦးလာမိုးအောင်ကစိုက်ပျိုးရေးကဏ္ဍတိုးတက်ဖို့နဲ့စီးပွားရေးတိုးတက်နိုင်ဖို့ပြည်သူတွေကိုအခုလိုပန်ကြားလိုက်ပါတယ
်ဒါသူရတဲ့တည်းဘသူလေးတက်တယ်ပြည်သူကမပါရင်မပြီးဘူးရအဲ့တော့ကျွန်တော်တို့ဆိုးရရလည်းအကုန်လုံးမရဘူးသွတ်တော်ရရလည်းအကုန်လုံးမရဘူးဌာနဆိုင်ရလည်းအကုန်လုံးမရဘူးအများကြီးဖြစ်ဖြစ်ပြည်သူကကျွန်တော်အဲ့ဒီဆိုးရတွေဌာနတွေသွတ်တော်တွေနဲ့မြေရန်သူတက်ချင်တဲ့စိတ်နဲ့ပူပေါင်းပါဝင်ဆောင်ရွက်ကြမှာရှိတယ်အောင်မြင်ပါပါအဲ့တော့အဲ့ဒီကျွန်တော်ပြည်သူတွေကလည်းကျွန်တော်တို့ရဲ့လိုအပ်ချက်တွေပြောပါကျွန်တော်တို့ကလည်းပူပေါင်းဆောင်ရွက်ကြပါလို့ကျွန်တော်ပြောပါတယ
်ဦးလာမိုးအောင်ဟာလာမယ့်ဇန်နဝါရီ23မှာတော့တရားဝင်ကျန်းသစ်စာကျင်းပပြီးဝင်းကြီးချုပ်တာဝန်ကိုလွှဲပြောင်းယူမှာဖြစ်ပါတယ်ရှင်။